Brexit အချက်တဲကြောင့်ဗြိတိန်နိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်မှာရွေးကောက်ပွဲကိုအောက်တိုဘာလ15ရက်မှာစောပြီးကျင်းပဖို့ဝန်ကြီးချုပ် Boris Johnson ကအဆိုပြုတာကို British Parliament ကဗုဒ္ဓဟူးနေ့မှာပယ်ချလိုက်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်ရောဥရောပကပါ Brexit ကြောင့်ဖြစ်လာနိုင်တဲ့အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ပြင်ဆင်နေကြပါတယ်။ Brexitကြောင့်ဖြစ်ပေါ်လာနိုင်တဲ့အပြောင်းအလဲတွေကိုရင်ဆိုင်နိုင်ဖို့ဒေါ်လာတန်း880ကျော်ရှိတဲ့သဘာဝဘေးအန္တရာယ်ရန်ပုံငွေကိုအရေးပေါ်တုံ့ဆွေးအစီအစဉ်ဥရောပကော်မရှင်ကဗုဒ္ဓဟူးနေ့မှာကြေညာခဲ့သလို Brexit အတွက်နောက်ထပ်အမေရိကန်ဒေါ်လာ 1.4 သန်းထပ်တိုးတုံ့ဆွေးမယ်လို့လည်းပြောခဲ့ပါတယ်အပြည့်စုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်ဗြိတိန်နိုင်ငံဥရောပသမဂ္ဂကနောက်ထပ်ဖို့ကိစ္စ Brexit ကြောင့်မတိမငြိမ်ဖြစ်နေတဲ့ဗြိတိန်နိုင်ငံကြီးဟာဒီသတင်းပတ်အတွင်းဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့သူ့ကိုဆန့်ကျင်တဲ့ပါလီမန်အမတ်တွေအကြားတင်းမာမှုတွေအမြင့်ဆုံးအဆင့်ကိုရောက်ရှိလာခဲ့ပါတယ် EU ရဲ့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနှုတ်ထွက်မယ်ဆိုတဲ့ဝန်ကြီးချုပ် Johnson ရဲ့အစီအစဉ်ကိုပါလီမန်မှာပိတ်ဆို့နိုင်ဖို့အလားအလာများလာပြီးတဲ့နောက်မှာဝန်ကြီးချုပ် Johnson ကရွေးကောက်ပွဲအသစ်ကိုOctobar la 15 ရက်နေ့မှာကျင်းပဖို့တောင်းဆို
တယ်။ Mr. Speaker, it is completely impossible for government to function if the House of Commons refuses to pass anything that the government proposes.
အစိုးရကအဆိုပြုတဲ့ဥပဒေမူကြမ်းတိုင်းကိုအောက်လွှတ်တော်ကပယ်ချနိုင်မယ်ဆိုရင်ကျွန်တော်တို့အနေနဲ့အစိုးရရဲ့တာဝန်ဝတ္တရားတွေကိုဆောင်ရွက်နိုင်မှာမဟုတ်ပါဘူး။ကျွန်တော်နဲ့ကျွန်တော်အစိုးရရဲ့အမြင်ကတော့ October 15ရက်နေ့မှာရွေးကောက်ပွဲတစ်ရက်ကိုကျင်းပဖို့ပါပဲ။
ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဒီအဆိုပြုချက်ကိုလည်းဗြိတိန်ပါလီမန်အမတ်အများစုကပယ်ချခဲ့တာကြောင့်ဗြိတိန်နိုင်ငံရေးရှေ့မတိုးနောက်မဆုတ်တာဖြစ်တဲ့အခြေအနေကိုရောက်ရှိလိုလာခဲ့ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံနှုတ်ထွက်သွားရင်ဖြစ်ပေါ်လာမယ့်အပြောင်းအလဲတွေအတွက်ကြိုတင်ပြစီမှုတွေကိုလည်းဥရောပသမဂ္ဂကရောဗြိတိန်နိုင်ငံကပါဆောင်ရွက်လျက်ရှိပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေသဘာဝဘေးအန္တရာယ်ကြုံရင်သုံးစွဲဖို့အရန်ထားရှိတဲ့ရန်ပုံငွေ American Dollar တန်း980ကိုBrexit ကြောင့်ဖြစ်ပေါ်လာမယ့်အပြောင်းအလဲတွေကိုရင်ဆိုင်ရမှာအရေးပေါ်သုံးစွဲဖို့ဥရောပကော်မရှင်ကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်။ Brexit ကိစ္စဥရောပရဲ့ယက်တိချက်ကိုလည်းဥရောပကော်မရှင်အဖွဲ့ပြောခွင့်ရမီနာအန်ဒရီဗာကအခုလိုပြောကြားခဲ့ပါတယ်
။ There may be twists and turns in political developments in London right now, but our position is stable.
အခုလောလောဆယ်လန်ဒန်မှာနိုင်ငံရေးအလှည့်ပြောင်းနေအများကြီးဖြစ်နေနိုင်ပါတယ်။ဒါပေမဲ့ကျမတို့ဥရောပရဲ့ယက်တီချက်ကတော့မပြောင်းလဲပါဘူး။ကျမတို့အနေနဲ့ဝင်းကြီးချုပ်ဂျွန်ဆန်နဲ့အလုပ်အတူလက်တွဲအလုပ်လုပ်ဖို့ဆန္ဒရှိပါတယ်။နှုတ်ထွက်ရေးနဲ့ပတ်သက်တဲ့အရင်ကသဘောတူညီထားချက်တွေနဲ့ကိုက်ညီတဲ့ဘဲအဆိုပြုချက်ကိုမဆိုကျမတို့စဉ်းစားဆွေးနွေးသွားမှာဖြစ်ပါတယ်
။ Brexit ကိစ္စမရေမြားဖြစ်နေစမှာပဲဗြိတိန်နိုင်ငံသဘောတူညီချက်မရဘဲ EU ကနေနှုတ်ထွက်သွားခဲ့ရင်စီးပွားရေးကထိခိုက်နိုင်ကြွေတွေနဲ့ပတ်သက်ပြီးပြောင်းလဲနေတဲ့ EU တွေကဗြိတိန်နိုင်ငံဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ကြောင်လဲထွက်ပေါ်လာခဲ့ပါတယ်။အဲဒီအစီရင်ခံစာအရသဘောတူညီချက်မပါတဲ့ Brexit ကြောင့်ပေါင်းစတာလင်ငွေကြေးတန်ဖိုးတစ်ချိန်ထိုးကျဆင်းသွားနိုင်ခြင်းရှိတယ်လို့လည်းသတိပေးထားပါတယ်။ဒါ့အပြင်လက်ဆက်တဲ့အစားအစာကုန်ပစ္စည်းတွေပြတ်လတ်သွားနိုင်ပြီးအထွေထွေကုန်စည်တုံးကလည်းတက်သွားနိုင်ကြောင်းသတိပေးထားပါတယ်။ဗြိတိန်နိုင်ငံအစိုးရကတော့အဲ့ဒီခံမှန်းချက်ကိုညှင်းဆိုခဲ့ပြီးဗြိတိန်နိုင်ငံအနေနဲ့ EU ကနေနှုတ်ထွက်ဖို့အစဉ်သစ်ဖြစ်နေပြီလို့လည်းပြောပါတယ်။ဗုဒ္ဓဟူးနေ့မှာတော့ဗြိတိန်ပဏာရေးဝန်ကြီးဆာဂျစ်ဂျာဗစ်က Brexit အတွက်နောက်ထပ်အမေရိကန်ဒေါ်လာ 1.4 ဘီလီယံထပ်ဆောင်းသုံးစွဲမယ်လို့ကြေညာခဲ့တာကြောင့် Brexit အတွက်ဗြိတိန်နိုင်ငံသုံးစွဲမယ့်ငွေကြေးဟာအမေရိကန်ဒေါ်လာ 10 ဘီလီယံအထိရောက်ရှိသွားပြီဖြစ်ပါတယ်။ဗြိတိန်နိုင်ငံနောက်ဆုံးနှုတ်ထွက်မယ့်ရက်အောက်တိုဘာလ31ရက်နေ့နဲ့နီးကပ်လာတာနဲ့အမျှ Brexit အရေးဗြိတိန်နိုင်ငံရေးနဲ့စီးပွားရေးအခြေအနေမြေယာမှုတွေပုံပေါ်မြင့်တက်လာနေကြောင်းပါခင်ဗျာ။